စကိုင်းတိုင်းရင်းမပင်ခရိုင်တွေကမြန်မာဝန်ပေါင်းတဲ့မြန်မာရန်စီတရုတ်ကျင်းနေစီမံကိန်းတစ်ခုကိုပြန်လည်လဲပတ်နိုင်ဖို့မြန်မာစစ်တပ်ဟာအခုမတ်လ6ရက်မှာဒီပတ်ဝန်းကျင်ကိုအင်အားထမှန်ဖြည့်တင်းလိုက်ပါတယ်။အရင်ကတရင်တစ်ခုလောက်နဲ့တိုက်ခိုက်နေတာကနေအခုနောက်ထပ်တရင်နှစ်ခုစာလောက်ထပ်ပြီးတိုးချက်လိုက်တာပါ။ဒါကြောင့်ဒီဒေသမှာစီးကျပြန်လာမှာကိုဒေသခံတွေအတော်စိုးရိမ်နေကြပါတယ်။ဒီအကြောင်းသတင်းကိုအခြေခံပြီးကုစုံဝင်လိုက်ပြပြပေးပါအောင်ခင်ဗျာ။
တရုတ်ဆွေရနဲ့မြန်မာစစ်တပ်ရဲ့ဥပိုင်ကော်မတီတို့အကျိုးတူပူးပေါင်းထားတဲ့ရင်းမပင်ခရိုင်တဲကကျင်းနီစီမံကိန်းတစ်ခုကိုတိုးတိုးတက်တက်ပြန်လည်ပတ်နိုင်ဖို့ဒီဒေသမှာစစ်ကောင်စီကလုံခြုံရေးကိုတိုးချဲ့ထားကြောင်းဒေသခံလက်နက်ကိုင်တချို့က VOA ကိုပြောပါတယ်။စစ်အုပ်ချုပ်ရေးကြေညာထားတဲ့ရင်းမပင်ခရိုင်တဲကမြို့နယ်၃ခုကိုခြေမုံဖို့နဲ့တစ်ဖက်မှာလည်းစီမံကိန်းအကျိုးစီးပွားတွေကိုကာကွယ်ဖို့စတဲ့သတင်းတွေရထားကြောင်းမြောင်ရမားပြည်သူ့ကာကွယ်ရေးအဖွဲ့ခေါင်းဆောင်က VOA ကိုပြောပါတယ
်။အချက်ပုံနှစ်ချက်ပြတ်ပါနော်။အင်အားလွန်ကျင်လဲတုံးပြီးတော့ဒီစီမံကိန်းကိုလည်ပတ်နိုင်တယ်လို့ကျွန်တော်တို့ဟိုစေအုပ်ချုပ်ရေးကျင်နာခံထားရတယ်ကျွန်တော်တို့မြို့နယ်ကိုအင်အားလွန်ကျင်တုံးပြီးမှအခုကံကာကွယ်တပ်ဖွဲ့တွေကိုလိုက်လံရှာဖွေပြီးမှနှိမ်နင်းမယ်ဆိုတဲ့ပုံစံမျိုးတွေသူတို့လုပ်နေတဲ့အနေအထားတွေလည်းကျွန်တော်တို့သိရှိရပါတယ်အဓိကတော့ဒီဟိုပါပေါ့နော် PDF ဒီခေါင်းမထောင်နိုင်ရအောင်နောက်တစ်ခု PDF ဒီမြေမြေတည်ငြိမ်မှုဟိုပါပေါ့စုကောင်ထားမှုမရှိနိုင်အောင်ဆိုပြီးတော့ဒီလိုလုပ်တယ်လို့ပဲကျွန်တော်တို့ဟိုပါပေါ့မြင်ပါတယ်ဗျ
မကြသေးခင်ကမြောက်ပိုင်းလက်နက်ကိုင်အဖွဲ့တချို့နဲ့တွေ့ဆုံခဲ့တဲ့တရုတ်အာရှရေးရာအထူးကိုယ်စားလှယ်မစ္စတာတင့်ရှီကျွမ်းဟာမတ်လ6ရက်တနင်္လာနေ့မှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။ကန္ဓာဆောင်မှာနိုင်ငံပူးပေါင်းဆောင်ရွက်ဖို့နဲ့ငြိမ်းချမ်းရေးကိုအရှင်မြင့်တိုးလှုပ်ဆောင်ဖို့နှစ်ဖက်ဆွေးနွေးခဲ့ကြတာပါ။တရက်ဆန်ဆန်ပဲအဲ့ဒီနေ့မှာပဲစကိုင်းတိုင်းရင်းမပင်ခရိုင်တဲကကျင်းနီစီမံကိန်းနေစီကိုတပ်ရင်းနှစ်ခုစာရှိတဲ့စစ်ကောင်စီတပ်တွေရောက်ရှိလာခဲ့တာပါ။စလင်ကြီးပလဲကနီရင်းမပင်ဒီဒေသတွေမှာထတ်တိုးအကြမ်းဖက်မှုတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။တခုနဲ့တခု -10 လောက်သာဝေးတဲ့ဒီကျင်းနေစီမံကိန်းတစ်ခုဟာအရင်ကတည်းကလေယာဉ်မြေသိမ်းမှုတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကြောင့်ဆန္ဒပြမှုတွေအငင်းပွားမှုတွေကိုရင်ဆိုင်နေရတာပါ။တရုတ်ဆိုရကဒီစီမံကိန်းကိုလက်မလွတ်ချင်းသလိုမြန်မာစစ်တပ်အဖို့လည်းအမေရိကန်ဒေါ်လာတန်းချီရနေတာပါ။ဒီအပိုင်းအတွင်းမှာမြန်မာစစ်တပ်ဟာရင်းမပင်ခရိုင်တဲကမြို့နယ်တွေကိုလက်ပတ်သွားလာနေပြီးမိရှိုတာတပ်ဖြတ်တာတွေကိုဆက်ပြီးကျူးလွန်နေကြောင်းဒေသခံတွေကပြောပါတယ်။ပူပြင်းတဲ့ရာသီဥတုမှာနေစရာမရှိဘဲတရွာပြီးတရွာလက်ပတ်ပြေးလွှာနေရကြောင်းအသက်80အရွယ်အမျိုးသားတဦးက VOA ကိုပြောပါတယ
်။သူလက်ရှိကတော့1 mile လို့ကြားတယ်ဗျ။စော်စော်လေးစစ်ကြောင်းတစ်ကြောင်းကဘောလုံးစစ်ကြောင်းတစ်ကြောင်းကထိုးသွားပြီ။မနက်ရင်းမပင်ရောက်တာတော့တရွာပြီးတရွာအဲ1 mile ရင်းမပင်ရောက်တယ်။ရင်းမပင်လေးရနားပြီးတော့နောက်ရက်ဆက်ထိုးတယ်ဆက်ထိုးပြီးတော့တမန်ခွာလေးအဲပတ်ချလေးလွှားတာပေါ့ပတ်ချလေးလွှားပြီးတော့အဲဒါဖုံးလုံးပလဲနေတီလွှားတယ်ဗျအဲစစ်ကြောင်းတောင်းအဲကျွန်တော်တို့ကရွာချင်းဆက်တရွာပြီးတရွာပေါ့ထိုးလာတာပဲနီးနေပြန်တယ်ပတ်ချလေးပြီးတော့ပြေးရတာပါဗျာပြေးကြီးရောပြီးတော့ကလေးသူငယ်တွေအစအပါဝဲပေါ့
မြန်မာရန်စီကျင်းနီစီမံကိန်းကိုပို့နေတဲ့ရင်းနှံပိုက်လိုင်းဟာ2021ခုနှစ်ထဲမှာမိုင်းခွဲခံခဲ့ရမှုပါတယ်မြန်မာဝန်ပေါင်ကျင်းနီကုမ္ပဏီကိုပို့ပေးနေတဲ့လျှက်စစ်တာဝါတိုင်းလဲ2022ခုနှစ်ဇွန်လထဲမှာမိုင်းခွဲခံခဲ့ရတာပါအဲ့ဒီနောက်ပိုင်းသိမကြခင်မှာပဲမြန်မာဝန်ပေါင်ကုမ္ပဏီပိုင်နယ်ထဲကိုလက်နက်ကင်အဖွဲ့စုံကအဝေးပစ်ဘုံနေနဲ့ပစ်ခတ်ခဲ့ပါတယ်အဲ့ဒါကိုဆိုရင်ကြောင့်လဲတရုတ်အစိုးရနောက်ခံပြုမြန်မာဝန်ပေါင်ကုမ္ပဏီကစာရီထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာမြန်မာစစ်တပ်ကကျင်းနီစီမံကိန်းတွေကိုလုံခြုံရေးပို့ပေးလာသလိုကုမ္ပဏီပတ်ဝန်းကျင်မှာလည်းမြေမြုံမိုင်းအများအပြားကိုအသုံးပြုပြီးအကာအကွယ်ပေးလာခဲ့တာဖြစ်ပါတယ်ခင်ဗျ။